ဘိုလီးဗီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေအတဲအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းမှုတစ်ခုရရှိရေးကူညီလှုံ့ဆော်ဖို့ကုလသမဂ္ဂအထူးကော်မတီတူကိုထုတ်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာပါတယ်။ဘိုလီးဗီးယားရုပ်ောက်ပွဲမှာမတော်မှုတွေရှိခဲ့တဲ့အတွက်သမရနှုတ်ထွက်ပေးဖို့စစ်ဖက်ခေါင်းဆောင်တွေကတောင်းဆိုပြီးတဲ့နောက်အခြေအတဲနဲ့ရင်ဆိုင်နေရတာပါ။ကိုလိုမီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကော်မတီဟောင်းယိုအာနူးဟာဘိုလီးဗီးယားနိုင်ငံဆိုင်ရာအထူးကော်မတီဖြစ်ဘိုလီးဗီးယားကတက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးငြိမ်းချမ်းတဲ့ရုပ်ောက်ပွဲတွေကိုကူညီပံ့ပိုးဖို့စူးစမ်းမှာဖြစ်ပါတယ်။ကုလသမဂ္ဂဒုမျိုးစုရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဘိုလီးဗီးယားကခြေနေတဲ့ပေါ်အတွင်းမှုချုပ်အနေနဲ့တိတ်ကိုစိုးရိမ်နေရှိပါတယ်။အကြမ်းဖက်လို့ရတွေကိုရှောင်ရှားပြီးအစိုးဆုံးထိန်းချုပ်လုပ်ဆောင်ကြဖို့ဘိုလီးဗီးယားနိုင်ငံသားအားလုံးကိုအတွင်းမှုချုပ်ကထပ်ပြီးပန်ကြားပါတယ်လို့ပြောပါတယ်။ဘိုလီးဗီးယားသမ္မတဟောင်းအီဗိုမိုရယ်လက်စ်ဟာဆယ်လီမီတာသမ္မတရာလို့ယူခဲ့သူပါ။သူဟာနိုင်ငံတမိုင်းမှာလူမျိုးစုတွေကပထမဆုံးသမ္မတဖြစ်ပြီးအာနာယာ Movement Towards Socialism Party MAS ရဲ့အကောင်းဆောင်ဖြစ်ပါတယ်။မော်ရယ်လစ်နှုတ်ထွက်တော်ပြီးတဲ့နောက်သမရညာလူကိုဆက်ခံရမယ့်ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူအထက်လူတော်ဒုတိယဥက္ကဋ္ဌဂျန်နိုင်းအာနက်စ်ကရုပ်ောက်ပွဲအဖြစ်တွေကိုအချိန်ကုန်ဥပဒေအရ190ပြင်ကျင်းပမယ်လို့ကြေညာထားပါတယ်။